မြန်မာနိုင်ငံကိုလည်းနဲ့ရောင်းချတဲ့အတွက်နိုင်ငံတကာရဲ့ဝေဖန်မှုခံနေရတဲ့မြန်မာနိုင်ငံပေါ်လက်နက်တင်ပို့မှုလိုင်စင်တွေကိုထိန်းချုပ်လိုက်ပြီလို့အစ္စရေးကာကွယ်ရေးဝန်ကြီးအဘစ်ဒေါ်လစ်ဘမန်ကပြောကြားလိုက်ပါတယ်။ဒီကိစ္စကိုစူဒိုတိတ်တိတ်နဲ့ခိုင်ခိုင်မာမာအဆုံးချလိုက်တာဖြစ်တယ်လို့ပြင်သစ်ထောက်ခံရေး online intelligence online magazine ကဖော်ပြပါတယ်။မြန်မာနိုင်ငံနဲ့လက်နက်အယောင်ဝယ်လွတ်တဲ့ကိစ္စတွေအများအပြားပေါ်ထွက်လာတဲ့အချိန်ကစပြီးဒီကိစ္စကိုအစ္စရေးကာကွယ်ရေးဝန်ကြီးဌာနမှဆွေးနွေးနေကြတာဖြစ်တယ်လို့လည်းဆိုရတယ်။မြန်မာနိုင်ငံကိုအစ္စရေးကလက်နက်တင်ပို့ရဆိုတဲ့သတင်းတွေဟာလည်းအများအပြားမြန်မာစစ်တပ်ကပေါ်ထွက်လာခဲ့တာဖြစ်တယ်လို့ဖော်ပြထားပါတယ်။ Israel News ကမြန်မာရေဒါအတွက်ကင်းလက်ရည်ရင်တွေဝယ်ယူခဲ့တဲ့ကိစ္စကိုမြန်မာအစိုးရ Facebook စာမျက်နှာမှာလူသိရှင်ကဖော်ပြခဲ့တာဖြစ်ပါတယ်။ Israel နဲ့ Company Tar Ideas Concept ကလည်း90 degree တောက်မှန်ပြစ်ခတ်နိုင်တဲ့ Corner Shot Course နဲ့တွေရောင်းချပြီးမြန်မာအထူးတပ်ဖွဲ့ဝင်တွေကိုလေ့ကျင့်ပေးခဲ့တဲ့ဆိုတဲ့အကြောင်း Israel Tar Ideas Concept Company Website မှာဖော်ပြခဲ့ပါတယ်။ Israel ဟာ American တို့စတင်တဲ့ရုံးနည်းပညာကိုတရုတ်နဲ့ပူးပေါင်းဆောင်ရွက်နေတဲ့အတွက်လည်းဒီလက်နက်ရောင်းချမှုကိုပိတ်ပင်တဲ့အကြောင်းရင်းတရားဖြစ်နိုင်တယ်လို့ပြင်သစ် Intelligence Online ကဖော်ပြထားပါတယ်